ဒီရောက်မှကျင်းပတဲ့83နှစ်မြောက်ကုလသမဂ္ဂထွေထွေညီလာခံအတွင်းတတိယကော်မတီကအင်္ဂါနေ့ကမဲခွဲအတည်ပြုခဲ့တဲ့အဆိုပြုချက်တွေမှာမြန်မာနိုင်ငံဆိုင်ရာအဆိုပြုချက်တွေပါဝင်တဲ့လူအခွင့်အရေးကောင်စီရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးအဆိုပြုချက်မူကြမ်းအမှတ်56ကိုမြန်မာဘက်ကကန့်ကွက်ခဲ့ပါတယ်။ဘာကြောင့်ကန့်ကွက်ရပါလဲ?ဒေါက်ခင်မျိုးသက်ကပြောပြမှာပါ
။ကုလသမဂ္ဂထွေထွေညီလာခံကြီးမှာတတိယကော်မတီကအင်္ဂါနေ့မှာအဆိုပြုချက်မူကြမ်း7ခုကိုအတည်ပြုပေးခဲ့တာဖြစ်ပြီးဒီအထဲမှာပြင်းထန်တဲ့ငင်းခုန်မှုတွေကြားကြပဲအတည်ပြုနိုင်ခဲ့တဲ့မူကြမ်းတွေကတော့ပြည်ထောင်ပြစ်ဒဏ်ပယ်ဖျက်မှုဆိုင်ရာပြင်ဆင်တဲ့မူကြမ်းကျေးစားစစ်သားအသုံးပြုရေးဆိုင်ရာမူကြမ်းနဲ့လူခွင့်ကောင်စီရဲ့အစီရင်ခံစာဆိုင်ရာမူကြမ်းတွေဖြစ်ပါတယ်။အင်္ဂါနေ့ကအတည်ပြုခဲ့တဲ့အဆိုပြုချက်မူကြမ်းတွေကအမှတ်56ဖြစ်တဲ့လူခွင့်ကောင်စီကနေကျင့်သွင်းတဲ့အစီရင်ခံစာဆိုင်ရာအဆိုပြုချက်မူကြမ်းအတွက်ထောက်ခံမဲ113မဲ၊ကန့်ကွက်မဲ3မဲ၊ကြားနေမဲ65မဲနဲ့အတည်ပြုပေးခဲ့တယ်လို့တတိယကော်မတီဥက္ကဋ္ဌကကြေညာခဲ့တာပါ
။ The result of the vote is as follows. In favor 111. Against 3. Abstention 65.
မေပီအဖွဲ့ဝင်နိုင်ငံတွေရဲ့ဆန္ဒကိုထုတ်ဖော်ပြောကြရမှာဒီအဆိုပြုချက်မူကြမ်းနဲ့ပတ်သက်ပြီးမေမပီပဲကြားနေခဲ့တယ်။ American ပြည်ထောင်စုကဒီအစီရင်ခံစာဟာမလိုအပ်တဲ့ပြုစုထားတာဖြစ်တယ်လို့အရင်အတည်ပြုခဲ့ပြီးဖြစ်တဲ့လူခွင့်ကောင်စီရဲ့အစီရင်ခံစာတွေဟာလည်းတစ်ဖက်သက်ဆန်လွန့်တယ်လို့ဝေဖန်ခဲ့ပါတယ်။ American နိုင်ငံသားမကဗြိတိန်ပြင်သစ်ကနေဒါရုရှားနဲ့ဂျပန်နိုင်ငံတွေကလည်းမဲမတည်ပဲကြားနေရကြတော့ပါ။ဒီအဆိုပြုချက်မူကြမ်းအမှတ် 56 ကိုကန့်ကွက်နေပြီးတဲ့နိုင်ငံက၃နိုင်ငံရှိပြီး Belarus, Israel နဲ့မြန်မာတို့ဖြစ်ပါတယ်။ဒီအစည်းအဝေးကိုမြန်မာကိုယ်စားလှယ်အနေနဲ့တက်ရောက်ခဲ့တဲ့တန်မူတီဦးရဲ့မင်းသိန်းကလူခွင့်ကောင်စီဟာတချို့နိုင်ငံတွေရဲ့ဩဇာစွမ်းမမှုကိုကြီးကြီးမားမားခံရတယ်လို့တင်ပြခဲ့ပါတယ
်။ Report of the Human Rights Council of 56 including the addendum and its recommendations submitted under the agenda item 69 containing
လူခွင့်ကောင်စီရဲ့အစီရင်ခံစာအမှတ် 56 မှာအကြံပြုချက်တွေပါဝင်တဲ့ပူးတွဲဖော်ပြတဲ့အမှတ် 69 ပါပါဝင်နေတာဖြစ်ပြီးအဲ့ဒီမှာ2018ခုနှစ်ဒီဇင်ဘာလ5ရက်နေ့ကအထူးအစည်းအဝေးအမှတ် 29 ကအဆိုပြုချက်2018ခုနှစ်မတ်လ23ရက်အထူးအစည်းအဝေးအမှတ်39အဆိုပြုချက်နဲ့2018ခုနှစ်စက်တင်ဘာလ29ရက်အထူးအစည်းအဝေးအမှတ်39အဆိုပြုချက်တွေပါဝင်နေပါတယ်မြန်မာနိုင်ငံဟာလူခွင့်ရေးကောင်စီရဲ့ UPR လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးပုံမှန်သုံးသပ်တဲ့လုပ်ငန်းစဉ်ကိုမူအားဖြင့်အမြဲတစေထောက်ခံခဲ့ပါတယ်ဒါဟာလူခွင့်ရေးကိစ္စရပ်တွေအတွက်မှန်ကန်တဲ့လှုပ်ဆောင်မှုလို့ယူဆတာကြောင့်ဖြစ်ပါတယ်ဒါပေမဲ့လူခွင့်ရေးကောင်စီဟာတချို့နိုင်ငံတွေရဲ့ကြီးမားတဲ့ဩဇာလွှမ်းမိုးမှုကိုခံရပြီးနိုင်ငံရေးရာအတုံးချခံရတာတွေ့ရပါတယ်
။ဒါအပြင်အခုအတည်ပြုပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်တွေမှာဘယ်လိုက်မှုတွေရှိနေတာကြောင့်အခုမဲခွဲတဲ့အဆိုပြုချက်မူကြမ်းကိုတန့်ွက်တယ်လို့ပန်မှုကြီးဦးရဲမင်းတင်ကပြောပါတယ်
။ The three resolutions on Myanmar contained in the report were evidently motivated politically.
ဒီစီရင်ခံစာထဲမှာဆက်တင်ထားတဲ့မြန်မာနိုင်ငံဆိုင်ရာချမှတ်ထားတဲ့အဆိုပြုချက်300ကျောင်းမှာနိုင်ငံရေးရည်ရွယ်ချက်တွေပါနေတဲ့အထောက်အထားတွေတွေ့ရပါတယ်။ဒါ့အပြင်၃ခုစလုံးအတွက်တရားမျှတမှုနဲ့အမိခိုကွန်းနဲ့လွတ်လပ်မှုလည်းမရှိပါဘူး။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုမလေးစားတဲ့အပြင်ပြည်တွင်းရေးကိုပါဝင်ဆက်နေတဲ့သဘောတွေ့ရပါတယ်။ဒါတွေမကသေးပါဘူး။ဒီဆုံးဖြတ်ချက်တွေအတွက်တည်ပြုချက်တွေရယူရမှာလဲဆုံးဖြတ်ချက်တစ်ခုချင်းစီအတွက်အဖွဲ့ဝင်နိုင်ငံအားလုံးရဲ့တင်းကြီးတင်းကျပ်ထဲထောက်ခံမှုကိုလည်းမရခဲ့ပါဘူးဒီ၃ခုစလုံးဟာဗက်လိုက်တဲ့တစ်ဖက်သက်တင်ပြချက်တွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံကလည်းဒီ၃ခုစလုံးကိုကန့်ကွက်ခဲ့ပါတယ်ဒါကြောင့်အခုတင်သွင်းခဲ့တဲ့မူကြမ်းအမှတ် 56 ကိုမြန်မာဘက်ကကန့်ကွက်ပါတယ
်အခုလိုလူခွင့်ကောင်စီရဲ့အဆိုပြုချက်မူကြမ်းနဲ့ပတ်သက်ပြီးချက်တပ်ပြင်းနေမှာကုလသမဂ္ဂတက္ကသိုလ်ကော်မတီမှာဆက်လက်ဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအတမ်းမကြီးဦးဟောက်တို့ဆောင်ကပြောပါတယ်
။ဟိုအဲ့ဒါတော့လက်ဆက်ဆုံးဖြတ်မှာပဲ။လက်ဆက်ဆုံးဖြတ်ဆိုတော့ကျွန်တော်တို့မဲခေါ်မှာပေါ့ဗျာ။ကျွန်တော်တို့ကတော့ကို့ principle ပေါ်ရပ်တည်တယ်ကို့နိုင်ငံရှိနေနော်
။စက်တင်ဘာလ29ရက်နေ့ကအတည်ပြုပေးခဲ့တဲ့မူကြမ်းကို OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတဲ့အဆုံးပြုခဲ့တာဖြစ်ပြီးမြန်မာစစ်တပ်ကရွှေချမ်းနဲ့တခြားလူငယ်စုတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးအရေးယူနိုင်ရေးအတွက်ပြင်သွင်းခဲ့တာပါ။ကုလသမဂ္ဂအချက်အလက်ရှာဖွေစုဆောင်ရေး FFN အဖွဲ့ရဲ့အစီရင်ခံစာပေါ်မှာအခြေခံပြီးကုလလူခွင့်ကောင်စီကလည်းအခုလိုဆုံးဖြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမှုဖြစ်တယ်လို့အဲ့ဒီချင်းကဂျနီဗာဆိုင်ရာမြန်မာတမ္မကြီးဦးကျော်မိုးထွန်းကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်